တော်ရှိမြတ်ပြစကိုင်းနိုင်ဒေသကြီးခန်းနီမြို့နယ်ကနန်းစီပုံကြောက်စိမ့်မော်ကစစ်ကောင်စီတပ်စခန်းကိုဒီကနေ့မနေ့အစောပိုင်းက KIA ကဝင်ရောက်တက်ခတ်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းလေကြောင်းကနေပြီးတော့ပြန်လည်တက်ခတ်မှုတွေရှိနေပါတယ်။ရန်ကုန်ကပြီးပို့တဲ့သတင်းကိုကျွန်တော်တားညို့ပြောပြပေးပါမယ်။ကချင်ပြည်နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ KIA ကချင်လက်နက်ကိုင်ကြားဖြစ်နေတဲ့တိုက်ပွဲတွေဟာမတ်လ17ရက်နေ့ကစခဲ့ပြီးတော့အခုခါမှာတော့ကချင်ပြည်နယ်အတွင်းသာမကစကိုင်းတိုင်းဒေသကြီးအထက်ပိုင်းကိုပါပြန့်နှံ့လာနေတာဖြစ်ပါတယ်။ဒီကနေ့မနေ့စကိုင်းတိုင်းဒေသကြီးခနီးမြို့နယ်အတွင်းတိုက်ခိုက်မှုအခြေအနေကိုတော့ဒေသခံတူကဗီဒီယိုကိုခုလိုပြောပါတယ
်။ KIA ကနေမှဝင်တိုက်တာပြီးကောင်းကဝင်တိုက်တဲ့အကြောင်းအရာဥပိုင်ရဲ့ဒီဥပိုင်လောက်ကကိုအရင်ဆုံးဝင်ပစ်တာ။အဲ့ဒါ၄နိုင်ပေါ်မှာဆောက်ပြီးတော့ပစ်တာပြစ်ပြီးတော့ခုနှစ်ဖက်အပြန်လာပစ်ခတ်တာအခုချိန်ဒီခုဟိုဘက်ကစစ်တပ်ကအခုချိန်နေတုံးနေတယ်ကွာ။အခုလောလောဆယ်ကနှစ်ချိန်လောက်ဝဲနေတယ်ကွာ။အဲ့လေတပ်စခန်းကလည်းဖုံးလင်းမှာရှိရတဲ့လေကြောင်းလိုင်းကလီးတဲ့အတွက်သူတို့ဖုံးလင်းနဲ့ခန်းလေးနဲ့ဆိုတော့လေနဲ့လာမှဆို15မိနစ်တည်းရှိတယ်
။ KIA ဘက်ကအဓိကထားတက်ခိုက်ခဲ့တာကမကြံခရွာကဥပိုင်ကြောက်စိမ့်ကုမ္ပဏီဖြစ်ပြီးတော့မကြံခရစ်စခန်း၊နတ်စီပုံရဲတပ်ရင်နဲ့ရစ်စခန်းတပ်စခန်းတွေကိုတက်ခိုက်ခဲ့တာဖြစ်ပါတယ်။နေကြီး17နာရီကျော်လောက်မှာတော့ KIA တပ်တွေပြန်လည်ဆုတ်ခွာသွားပြီးတော့ရဲတပ်ဖွဲ့ဝင်တချို့တရားရတယ်လို့တချို့လည်းဖမ်းဆီးခံရတယ်လို့သိရပါတယ်။
လေရှိနောက်ပေါ်အလေးကရဲတပ်ဖွဲ့ဝင်3000တန်းရရတယ်ရဲစခန်းလေးအကုန်လုံးမီးရှို့သွားတယ်ဖျက်ဆီးသွားတယ်ပြီးကြတော့ဒူရုပ်အမျိုးသမီးအပါဝင်တယ်69ဖမ်းပြီးခေါ်တော့သွားတယ်နေရင်နေလာတဲ့ချိန်မှာသူတို့အားလုံးနောက်ဆုတ်သွားတယ်ဒီအခုတိုက်ပွဲကတော့လောလောဆယ်ညိန်သွားပြီနေရင်နေကတော့ဝဲနေတော့ပ
ါ KNG ကချင်သတင်းဌာနကတော့ရဲတပ်သား2ဦးသေဆုံးပြီးတော့အရသား2ဦးထိခိုက်ကြောင်းဖော်ပြထားပေမဲ့ VOE ကတောက်ူတိကျအတည်ပြုလို့မရခဲ့ပါဘူးပြီးခဲ့တဲ့မေလ9ရက်နေ့ကလည်းခန်းနီမြို့နယ်ကောင်းဟင်းကြီးရွာနီးမှာစစ်ကောင်စီတပ်ဖွဲ့နဲ့ရှမ်းပြည်လက်နက်ကိုင်တပ်ဖွဲ့ကြားတိုက်ပွဲဖြစ်ခဲ့ပါတယ်။တပ်မတော်ကဒီနတ်စီပုံကထွက်ရှိတဲ့ကြောက်တီကိုမန္တလေးဘက်ကိုတည်ဆောင်လာစဉ်မှာဝင်ရောက်တိုက်ခိုက်ခံရတာဖြစ်ပြီးတော့တပ်မတော်ဘက်ကအကြဆုံးရှိခဲ့တဲ့ကြောင်းဒေသခံတွေကပြောပါတယ်။ကချင်ပြည်နယ်မိုးမောင်မြို့နယ်ထဲမှာတော့တောက်ကြနေညပိုင်းကပစ်ခတ်မှုတွေဆက်ရှိနေပြီးတော့မြို့သိပ်ရွာမှာလက်နက်ကြီးကြီးကြတာကြောင့်နေနှလုံးမီးလောင်ခဲ့တယ်လို့မိုးမောင်ဒေသခံတဦးကပြောပါတယ
်။ဟုတ်ပါရဲ့တော့ပါအမြောင်ကြီးကြီးပါရောလေးငါခလောက်ပြကြအရာဟုတ်ဒီမြေဒီဂျွာချာမှာဟိုချောင်းရှိရင်မောချောင်းနမောချောင်းအဲချောင်းနဲ့ပေးမှာတဲ့ဟိုမြောင်ကြီးဟိုကြီးချလို့ပေါ့ကမိုင်းချလို့မီးလောင်တယ်တဲ့အဲနေရင်တော့ဒါဆန်ရလို့ပြောရအ
ောင်ကြတာဘေးနေ့ညတော့ကလည်းမြို့တစ်ကုံလောနဲ့စီဟရွာဘက်တူမှာတက်မတော်နဲ့ KIA ကြာပြစ်ခတ်တက်ခိုက်တာတွေရှိခဲ့ပြီးတော့စီဟရွာမှာနေအိမ်6လုံးလောက်ပျက်စီးပြီးတော့လူနှုတ်ဦးတရားရခဲ့ပါတယ်။ KIA ရဲ့ပြည်ကြီးတာဝန်ခံဗမွီနော်ဘူးကတော့ခန်းနီမြို့နယ်မှာတိုက်ပွဲဖြစ်ပွားတာနဲ့မိုးမောင်မြို့နယ်အတွင်းလက်နက်ကြီးကြီးကြလို့နေအိမ်တချို့ပျက်စီးတာဟုတ်မှန်တဲ့အကြောင်း VOE ကိုတီးပြပြောကြပြီးမြဲအောက်ခြေကသတင်းမတက်လာတဲ့အကြောင်းအချင်းဤသေးစိတ်ကိုမသိရကြောင်းပြောပါတယ်။လက်ရှိအချိန်မှာတော့တက်မတော်နဲ့ KIA ကြားတိုက်ပွဲတွေဟာကချင်ပြည်နယ်စကိုင်းတိုင်းထက်ပိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းအထိပါကျယ်ပြန့်လာနေပါတယ်။ကျွန်တော်တားညူပါ